မတရားသင်အုပ်တွေပုံမှန်စက်ခွန်တင့်တဲ့ဒီဘောချင်းထောင်မှာ DBB နဲ့အရာဝတီသတင်းဌာနကသတင်းတော့၃ဖန်းစည်းခံရမှုနဲ့ပတ်သက်ပြီးတော့သတင်းတော့ကသူ့အလုပ်လုပ်တဲ့အပေါ်အေးမီယူတင်ပေမဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လုပ်တာထင်ရှားရဲ့ဆိုရင်တော့အရေးယူရမှာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောလိုက်ပါတယ်တမတော်ကပုံမှန်စက်ခွန်တင့်တဲ့တရားစွဲဆိုထားတဲ့သတင်းတော့၃ရက်အာမခံလျှောက်ထားမှုကိုတီဘောမျိုးနဲ့တရားရုံးကဒီကနေ့ထပ်ပြီးတော့ပယ်ချလိုက်တာပါသတင်းအပြည့်စုံကိုတော့ VOV မြန်မာပိုင်းသတင်းတော့မမြင့်မြင့်ခိုင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ဩဂတ်လ18ရက်နေ့တီဘောမျိုးနဲ့တရားရုံးမှာမတရားတဲ့အဥပဒေပုံမှန်စက်ခွန်တင့်တဲ့တရားစွဲဆိုခံထားရတဲ့ DVB သတင်းဌာနကသတင်းတော့ဦးဝေးနိုင်နဲ့ကိုပြည့်ဖုံးအောင် AOR သတင်းဌာနကသတင်းတော့ဦးသိန်းစောခေါ်လဝီဝမ်တို့ရဲ့အာမခံလျှောက်ထားမှုဒုတိယအကြိမ်ပယ်ချခံလိုက်ရပါတယ်တရားလိုပြတသက်တွေစစ်ဆေးတဲ့အဆင့်မပြည့်သေးတာမို့အာမခံပယ်ချတာဖြစ်တယ်လို့တရားသူကြီးဘက်ကအကြောင်းပြချက်ပေးတဲ့အကြောင်းသတင်းပေါ်ဘက်ကကိုစားပြုတရားလွတ်တော်ရှိနေဒေါ်ရွှေမိုးညွန့်ကပြောပါတယ
်သူကဒီပေါ့ဒီတသက်တွေကြံနေတယ်တသက်တွေကြံနေတဲ့ဒီအကြောင်းအမှုဖြစ်အကြောင်းအရာတွေကလည်းဟိုအရေးကြီးတဲ့တသက်တွေကစာရွက်စာတမ်းတွေဒီတသက်တွေရှင်သွင်းတဲ့အဆင့်မပြည့်သေးဘူးပေါ့အဲ့ဒါကြောင့်ဒါပယ်တယ်ဆိုပြီးတော့ဟုတ်တယ်အမြင်ကျတော့ကဥပဒေရရှိရတယ်ဒီဘုံမှုမျက်မှောက်အောင်ကိုအဓိကစက်တည်ရှိတဲ့ဘုံမှုမျက်မှောက်အောင်စစ်ဆေးပြီးမှအာမခံလေးတင်ကြတော့လျှောက်ထားရလိမ့်ရှိတော့ဘောနော်အရေးကြီးစက်တည်ကြံနေရင်အဲဒါမှအာမခံမပေးသေးဘူးပေါ့သူတို့ကြီးကအာမခံမပေးဘူးပေါ့
ဒီကနေ့တရားရုံးချိန်မှာတမရောဘက်ကတရားလိုတက်တည်ဘုံမှုမျက်မှောက်အောင်ကိုစတင်စစ်ဆေးခဲ့ပြီးတရားလိုဘက်ကတက်တည်ကန် CD ပြားကိုတင်သွင်းခဲ့ပါတယ်ဒါပေမဲ့တရားလိုဘက်ကတင်သွင်းတဲ့တက်တည်ကန်ပစ္စည်းဟာမူရင်းတက်တည်ကန်ချက်တွေမဟုတ်တဲ့အတွက်ဥပဒေနဲ့မညီညွတ်တော့မို့ရှိနေတွေကအကန့်ကွက်ခဲ့တဲ့အကြောင်းဒေါ်ရွှေမိုးညွန့်ကပြောပြပါဗျ။တ
ရားလိုပြတက်တည်ဘုံမှုမျက်မှောင်ကိုဆက်တယ်။ဘုံမှုမျက်မှောင်ကိုဆင်းနေတဲ့အချိန်မှာဒီအဓိကဆင်းနေခြင်းအချိန်မှာပဲသူတို့ဘက်ကနေပြီးတော့တက်တည်ကန်သွင်းတယ်။ဒီ CD ရာကိုသွင်းတဲ့အခါမှာကျွန်တော်တို့ဘက်ကအကန့်ကွက်တယ်။ဥပဒေနဲ့မညီဘူး။တော့မူရင်းတက်တည်ကန်ချက်တွေပါမလားတော့အမှုရင်းတက်တဲ့ကံကဖုန်းထဲမှာရှိနေတယ်။အဲဒီဖုန်းကဒီကြားလေးကိုသူကဖြတ်ပလိုက်တယ်။နိုင်ငံတော်လုံခြုံရေးအတွက်ဖြတ်ပလိုက်တယ်ဆိုတော့သူကအကြောင်းပြလိုက်
။သတင်းတော်သုံးဦးဖမ်းဆီးခံထားရတဲ့နေ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သတင်းတော်တွေသူ့လို့သူ့လို့တဲ့ပေါ်ဖမ်းဆီးတာမဖြစ်တင်ဘူးလို့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်အောင်လုပ်တာထင်ရှားတယ်ဆိုရင်တော့အရေးယူရမှာဖြစ်တယ်လို့သူကဆိုပါတယ်။
အများပြည်သူတွားလို့ရတဲ့နေရာသူတို့တွားတာဖြစ်တဲ့အတွက်ကြောင့်ဒီပေါ်မှာတော့အရေးမယူသင့်ဘူးပေါ့နော်။နောက်တစ်ခုကကြတော့တရင်တော့အပြောင်းအလဲနဲ့တရင်ရယူတဲ့အလုပ်တစ်ခုကိုလုပ်တာအတွက်လည်းဒါအရေးမယူသင့်ဘူးပေါ့နော်။ဒါကပထမအပိုင်းပါခင်ဗျ။ဒုတိယအပိုင်းကကြတော့ဟိုသူတို့ဒီဟိုပေါ့လက်နက်ကင်တောင်းရန်သူနဲ့ဆက်တွေ့ပြီးတော့လက်နက်တော့လုံလုံရေးကိုထိခိုက်စေနိုင်တဲ့အလုပ်ကိုလုပ်ခဲ့တယ်ဆိုတဲ့အထောက်အထားကိုတွေ့ရင်တော့ဒါအရေးယူရမှာဖြစ်ပါတယ
်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့တော့တရားရုံးပေါ်ရောက်ရှိနေပြီးဖြစ်တဲ့အမှုကိစ္စတွေကိုကြောင်းဝင်ဆွတ်ဖက်မှာမဟုတ်ဘူးလို့ဦးယူလွင်အောင်ကပြောပါတယ
်အခုကတော့ဟိုတရားရုံးဆောက်သွားပြီဆိုတော့ကျွန်တော်တို့ဘာမှဝင်ရောက်ဆွတ်ဖက်လို့မသိတော့ဘူးပေါ့လေတမတော်ကလည်းသူ့လက်ထဲမှာမရှိတော့ဘူးပေါ့ဒီရေးကတော့သူ့လက်ထဲမရှိတော့တရားရုံးတင်လိုက်ပြီးဖြစ်တဲ့အတွက်ကြောင့်ဟိုတရားရုံးကပဲနည်းနည်းဆန်းဆန်းအစစ်ဆေးပေးဖို့ပဲရှိပါလေတကယ်တမလို့အကြံပေးလေတမလို့ကသူ့လက်ထဲမှာမရှိတော့ဘူးတရားရုံးရောက်သွားပြီဖြစ်ပါလေခင်ဗျာ
မြန်မာလူ့ခွင့်ရေးကော်မရှင်ဟာပြီးခဲ့တဲ့ရက်ပိုင်းကတီဘောအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းတောက်၃ဦးနဲ့တွားရောက်တွေ့ဆုံခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းကအကျဉ်းထောင်တွေကိုလည်းတွားရောက်လည်လာခဲ့ပါသေးတယ် DBB သတင်းဌာနကသတင်းတောက်ဦးဝေးနိုင်နဲ့ကိုပြည့်ဖုံးအောင်အေယာဝတီသတင်းဌာနကသတင်းတောက်ဦးသိန်းစောခေါ်လဝီဝန်တို့ဟာကြီးကြီးကျယ်ဇွန်လ26ရက်နေ့ကတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA လက်နက်ကိုင်နေမြေမှာလုပ်တဲ့မူရစီဝါဖြက်စီးတဲ့ပွဲကိုတွားရောက်သတင်းယူပြီးအပြန်လမ်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါလေဒီအမှုနဲ့ပတ်သက်လို့နောက်တစ်ချိန်ယုံကြည်ကိုတော့ဩဂတ်လ25ရက်နေ့မှာပြန်လည်ချင်းစုထားတာလေးဖြစ်ပါလေရှင်